ဣသရေစစ်တပ်ကဂါဇာကမ်းမြောင်ကိုစစ်ရေးရထိုးစစ်တိုက်ခိုက်မှုတွေအခုရပိုင်းအတွင်းအရှိန်မြှင့်လှုပ်ဆောင်လာနေချိန်မှာပဲဣသရေနဲ့ဟာမတ်အကြားချက်ချင်းအပြစ်ရဆဲကြဖို့ဖမ်းဆီးထားတဲ့ဇာကန်တွေပြန်လွတ်ပေးဖို့နဲ့ပါလက်စတိုင်းဒေသကိုဆန္ဒမှုဆိုင်ရာအကူအညီတွေအရှိန်မြှင့်ပို့ဆောင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့မေလ၁၂ရက်နေ့မှာတောင်းဆိုလိုက်ပါတယ်ဖမ်းဆီးခံဇာကန်တွေကိုချွင်းချက်မရှိပြန်လွတ်ပေးရေးဆန္ဒမှုဆိုင်ရာအကူအညီတွေတိုးမြှင့်ပို့ပေးရေးစတဲ့တကဘာလုံးကတောင်းဆိုထားတဲ့အချက်ကိုကျွန်တော်ဒီနေရာကနေထပ်မံတောင်းဆိုလိုပါတယ်လို့ကူဝိတ်မှာကျင်းပတဲ့ပါလက်စတိုင်းအတွက်အကူအညီပေးရတဲ့နိုင်ငံတကာညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗီဒီယိုနဲ့ပေးပို့တဲ့မိကွန်းနဲ့မှာထပ်သွင်းပြောကြားခဲ့တာပါဒီညီလာခံကိုတော့နိုင်ငံတကာအစ္စလာမစ်ကုသိုလ်ဖြစ်အဖွဲ့ IICO နဲ့ကုလသမဂ္ဂဆန္ဒမှုဆိုင်ရာအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးယူ OCHR ကပူးတွဲကျင်းပခဲ့ကြတာဖြစ်ပါတယ်ခင်ဗျာ